ဟုတ်ကဲ့ဂျာတာမင်းခင်ဗျာဒီနှစ်ထဲဒီအယ်နီညိုရဲ့ရာသီဥတုဆိုအပ်မှုကြောင့်မြန်မာနိုင်ငံမှာရာသီဥတုဖောက်ပြန်မှုတွေဖြစ်လာပြီးတော့ဒီကျန်းမာရေးဆိုင်ရာတရားမှုတွေလည်းရှိလာနိုင်တယ်လို့ဆိုရမှုတွေရှိနေပါတယ်ဆရာအဲ့ဒီတော့ဆရာအနေနဲ့ရောဒီအယ်နီညိုနဲ့ပတ်သက်ပြီးတော့ဘလို့ကျန်းမာရေးဆိုင်ရာပြဿနာတွေကိုအဓိကထားသတိပြုဖို့လိုမယ်လို့အကြံပေးကြပါတယ်ဆရာ
အခုကျွန်တော်တို့မြန်မာနိုင်ငံကမိုးလီဝသတင်ညာရှင်တွေအပြောအရဟိုနိုင်ငံမှာအယ်နီညိုရဲ့ရာသီဥတုဆိုအပ်မှုစနေပြီပေါ့ဒီအပူချိန်ပြင်းထန်တာနဲ့စားအပူဓာတ်ကဆော်ပြီးတော့ဖေဖော်ဝါရီကစပြီးတော့ပူဓာတ်တွေတွေ့နေတာပေါ့နော်အဲ့တော့နောက်သူတို့ခံမှန်းထားတာကမုန်တိုင်းတွေပဲပြရအောင်မယ်နောက်ရက်ပိုင်းတွေမှာမူးတွေရွာအောင်မယ်အဲ့တော့ဒီအယ်နီညိုရဲ့သဘောတဘာဝကပထမသမုဒ္ဒရာရေတွေပူဓာတ်နဲ့တင်နေပူဓာတ်လေးစီးချောင်းတွေပူဓာတ်နေစာပြီးတော့ပူဓာတ်တွေပြင်းထန်ပြီးတော့ကြာလာလို့ရှိရင်ဒါကိုပဲအယ်နီညိုတနည်းအားဖြင့်ပူလိုင်းလို့ခေါ်လိုက်ကြပါတော့အဲ့တော့ကျွန်တော်တို့နိုင်ငံမှာဗားရီဖြစ်နေတဲ့ဗားရီဆိုတော့ဘူးခေါင်းနိုင်ငံပေါ့ရေရှားလာပြီးအချုပ်ဒီကားတွေမှာဟိုရေပြတ်နေပြီးအဲ့ဒီကနေအစာရေစာတွေပြတ်နာနိုင်တယ်ပူတယ်နေပြင်းထန်တော့တော့တော်မီရေချောင်းတယ်ပေါ့နော်အဲ့ရေကြီးပြီးတော့မြေထူတာတွေဖြစ်နိုင်တယ
်အဲ့ကြောင့်လို့ဆိုအဲ့ဒါကြောင့်လ
ို့ဆရာမှာဟု
တ်ကဲ့ဆရာအဲ့တော့ဒီအပူလှိုင်းကိုကာကွယ်နိုင်ဖို့ပေါ့ဆရာနော်အဲ့ဒီထက်ကကာကွယ်နိုင်ဆုံးကိစ္စဆိုအပူလှိုင်းလိုပဲဒီကသုံးသပ်မှာပဲဆရာနော
်ဟုတ်ပါတယ်ဟုတ်
ပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာလက်တွေ့ကျွန်တော်တို့ဒီလူတွေသုံးနိုင်မဲ့နီးလန်းလေးတွေအကြံပေးလို့ရမှာဆရာ
ဒီအပူလှိုင်းကတချို့မှာပူလောင်တဲ့အတွက်လောင်ကျွန်တော်တို့ကဒူဒူခန္ဓာအပူမြက်ပေါ့နော်ဒီဘုံတစ်ဘုံကိုအပူထဲမှာထားလို့ရှိရင်ရေရပူလာတယ်လို့ပေါ့ကိုယ်ခန္ဓာလည်းအပူရှင်တွေဆွတ်လာတာကိုယ်ပူရှင်တက်လာတာအဲ့ဒါကအဖျားနဲ့မတူဘူးလေအဖျားဆိုတာကကြာတရားတရားနဲ့တရားလေးတွေတက်နိုင်တာပေါ့အဲ့လိုမဟုတ်ဘဲနဲ့အပူတန်ရောက်အပူရောအပြင်ကနေပြင်ပကိုခန္ဓာနဲ့ဆုတ်တယ်ဆိုရင်သူကတရားလေးတွေလည်းကျော်သွားနိုင်တာပေါ့ပြင်ပဒီချိန်က106လေးဖြစ်နေပြီဆိုကိုယ်ကလည်းလိုက်ပြီးဒီအပူကြီးဆုတ်တာပေါ့အဲ့တော့ဒီအပူတန်ကြောင့်ကျွန်တော်ကအဖျားတော့က104မှာခံနိုင်ရရှိပေမဲ့ဒီအပြင်ပကဆုတ်တာတဲ့အပူကြီးကြောင့်104ဆိုခံနိုင်ရမရှိတော့ဘူးအဲ့ဒီကနေပြောကိုယ်ခန္ဓာရဲ့အပူထိန်းချုပ်မှုကိုကျော်လွန်ပြီးတော့106တို့110တို့ဒီကောင်ဖြစ်လာနေတာပေါ့အဲ့လူတယောက်ကအပူကြီး106ဆိုရင်အုံနောက်ကစားပြီးပြည့်စည်ပြီလေအဲ့တော့110ဆိုအုံနောက်ပျော်သွားပြီးသိပြီတော့113အထိအောင်တက်နိုင်တယ်တော့ပြောထားတယ်အဲ့ဒါကြောင့်အပူလိုင်းကအင်တာနက်တက်ဖို့ကောင်းတယ်လူသိပါနိုင်တယ်
ဟုတ်ကဲ့ဆရာ
အင်တာနက်သိသွားနိုင်တယ်ဘောရှိတယ
်ဟုတ်ကဲ့အဲ့တော့အဲ့လိုဖြစ်လာနိုင်တဲ့အနေထားနေပြီးတော့ကာကွယ်နိုင်ဖို့အတွက်ဆိုရင်ဘာကိုအရေးတကြီးလုပ်ဖို့လုပ်မလဲ
အဓိကကတော့ပူတဲ့နေရာတွေကိုမထွက်ဖို့ပေါ့နော်သူတစ်ဖြင့်ဆက်လူကြီးလူကမာတွေပေါ့နော်ကောင်းတဲ့ကထူကြီးတည်နေနေတဲ့လူသွားနေရတဲ့လူတွေဟာအပူတန်းကိုအများကြီးခံတယ်အဲ့တော့သူတို့တက်ကိုကျွန်တော်ကခြီးလို့ဥထုပ်တို့နော်တော့စောင်းတို့အပေါ်ကနေအုပ်ထားတာမျိုးတွေဘိုးကအောက်မှာပေါ့နော်လောက်ရမယ်ပြောတော့ဆိုင်သမားတွေဆိုရင်ဘွားနေကိုယုံနေနဲ့ကျွန်တော်တို့အုပ်ထားရမယ်။နောက်နှစ်နာရီနောက်အရှိမနေပဲနဲ့တနာရီခွဲတစ်ခါလောက်ကိုနှားပြရမယ်။အရေးအာဝါဒရှိတဲ့နေရာမှာရေနှမ်းများတောက်ပြရမယ်။သူတို့ချော်ရည်တောက်လို့ရတယ်
။ဟုတ်ကဲ့ဆရာ။အခုလိုဒီအပူတန်ခံလာပြီဆိုရင်ဘာဖြစ်လာတဲ့လက္ခဏာတွေရောနည်းနည်းရှင်းပြပေးပါလား
။ဒီအပူကြောင့်တော်နေများကဓမ္မဥဒ္ဒုံတော့မိတ်ထွက်တာပါဗျာ။အဲ့ဒီကနေမှအပူကြောင့်ကျွန်တော်တို့ခြေရက်တွေဖောရောင်နေပေါ့။အဲ့ဒီတစ်ခုကြောင့်လည်း heat cramp လို့ခေါ်တဲ့တက်တာတွေပါလေဖြစ်ဆန်းသားရမယ်။အဲ့ဒီအရင်မှာ heat exhaustion လို့ခေါ်တဲ့အပူကြောင့်ကျွန်တော်တို့နှုံးချိတာပေါ့နော်အဲ့ဒါအသက်ရှူနေနေတဲ့မောလာမယ်မျက်စိတွေဝေဝါးမယ်အဲ့ဒီအရင်မှာရုပ်တရက်မူးမိတ်လေတာဒီကောင်ကြီးကြပြီးတော့အဲ့ဒါကို heat sensitivity လို့ခေါ်တယ်အဲ့ဒီအရင်မှာနောက်ဆုံးဆင်ကြတော့ heat shock လို့ခေါ်တာအပူရှက်ငမ်းဖမ်းတယ်လို့ခေါ်တယ်ကိုယ်ကိုယ်နဲ့ရမ်းတက်တယ်နောက်ဆုံးမှချွေးမထွက်နိုင်တော့ဘူးကိုယ်ကလည်းချောက်တွေ့လာတယ်မိနဲ့ပြင်ထားရတယ်ဖြစ်လာတယ်အဲ့ဒီအရင်မှာအပူရှင်တွေရမ်းတက်ပြီးတော့တရားလေးတရား6ခါနေပြီးအုပ်နောက်ပြောသွားတယ်စက်သားတွေပျော်ကုန်တယ်ကြောက်ကပ်ပျက်စီးရဲ့အသေးပျက်စီးရဲ့ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအပူတန်းအလွန်ကျွံဖြစ်လာပြီဆိုရင်ကုသမှုအပိုင်းအနေနဲ့ဆရာ
ဟိဆုတ်ဆိုတာကအင်မတန်ရေးကြည့်ပါတယ်ဖြစ်ုံတက်ပြီးကုသရမယ်ယောဂဖြစ်တယ်အဲ့ဒီအထိကိုကျွန်တော်အဖြစ်မခံမဲနဲ့ heat exhaustion ရတဲ့အခိုင်အပူတန်းရောက်လုံးချလာပြီးမျက်စိတွေဝေလာပြီးအသက်ရှူမြန်လာပြီးဆိုတော့အလုပ်ကိုညားပလိုက်တာအပူတန်းကနေပြီးတော့အရေးအာဝါဒကိုရှေ့ပါရေနှဲနှဲတိုက်ပါအဲကွန်ကန်ထဲမှာထားတင်ထားရမယ်ကျော်ရှိစုရတဲ့ဒီမှာဆင်းုံတင်ပြီးလို့ရှိရင်ချက်ချင်းနဲ့ကုတ်ကူချင်းချအောင်လေရင်းပေါ်မှာရေခဲတွေတင်တာပေါင်ကြံနှစ်ဖက်မှာရေခဲတွေတင်တာချိုင်းရအောင်မှာရေခဲတွေတင်တာရေအင်းငွေနဲ့ကျွန်တော်ဖြန်းတာဒီလိုမျိုးကုတ်ကြတယ်ကျွန်တော်လုပ်ရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီအပူလှိုင်းကိုကာကွယ်နိုင်ဖို့ပေါ့
အဲ့တော့ဘယ်လိုရှောင်ရမလဲဆိုရင်တော့အခုကာလမှာအပူလုံးကာလတော့မနေ့စင်နေရတယ်ညနေ၄နာရီဒီလိုနေရာတွေမှာကျွန်တော်ရေကန်သားမှာရေချိုးတာတွေအဝတ်လျှော်တာတွေရေထဲစိတ်တာတွေမလုပ်ပါနဲ့နောက်အဲ့တော့ဒီလိုမျိုးပူရဲ့နေရာတွေမှာဆိုရှင်ဒါကနေလေအေးအာဝါဒကြောင့်ငါ့ဟာမတော်ကားကြီးရမ်းချက်တယ်နေပူရဲ့မှာသွားလာနေရတယ်အဲကိုသူ့ရဲ့ကားပူဘော်ဒီကိုကန်လိုက်တယ်အရန်ပူတယ်အဲကားရက်ထားတဲ့ခါမှာလည်းနေချက်ရက်ထားတယ်ဆိုအထဲမှာခလေးတွေထားခဲ့မယ်ထားခဲ့မယ်ဒီခလေးတွေအရေးရှိတယ်ဒါတော့ကျွန်တော်ကကားကြီးဖွင့်ပေးထားခဲ့ပါအေးအာဝါဒမှာရက်ပါပေါ့နော်အထူးသဖြင့်နှစ်နှစ်အောင်ခလေးတွေနောက်ကမူးကျိုးပြီးတော့ကျောင်းကြီးကျောင်းသားလေးတွေကားထဲမှာဂျာကြီးပေးနေကြတယ်ခီးဘူးတွေထွက်ရမယ်ဆိုပြန်မကြခဏနားပေးပါအဲ့ဒါအဝတ်စားတွေကြတော့အယောင်ထွက်ဖြော့ကပွားပွားပေါ်လက်ပွားပွားဒါကြီးပြထားပြီးပါအယောင်အနက်တို့အမျိုးအပြာတို့ကအပူပူဆုတ်တယ်ဒ အဲဒါကြောင့်ဒီအောင်တွေကိုရှောင်ပြီးတော့အောင်ဖိတ်ဆိုလေးကိုဝေးရမယ်ဥထုပ်နေကနဲ့နန်းချီရာဆောင်သွားရမယ်ဖနက်စီရမယ်
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီတက်တက်မတ်မတ်ပေါ့နော်ဘလူးလူမျိုးစားတွေမှာဒီအပူတန်းကိုခံရဖို့လွယ်တဲ့အတွက်သူတို့ကပို့ပြီးတော့တတိထားတယ်နော်ဆရာ
အသက်ကြီးတဲ့လူတွေမှာလည်းပို့ပြီးတော့အပူတန်းပို့ပြီးခံစားရနိုင်ပါတယ်သောက်ချီချိုတေချိုတို့နှလုံးရောဂါတို့ပြည်တို့ရောဂါတို့ရှိတဲ့လူတွေကလည်းပို့ပြီးတော့ခါကဒီလူတွေကိုပို့ပြီးတော့ဘူးဆိုင်ဖို့လိုပါတယ်ချို့ကြတော့စိတ်ရောဂါမှုတဲဆေးပါတယ်ကုတာများဒီဆေးတွေကြောင့်အပူဓာန်ပို့ပြီးတော့ထိခိုက်မှုတွေပို့ရှိတယ်အဲဒီလူတွေလည်းပို့ပြီးတော့ဘူးဆိုင်ဖို့လိုပါတယ်တာမန်အဖင်အားကစားသမားတွေပေါ့အများနဲ့လေ့ကျင့်နေရတယ်သူတို့ကလည်းကျွန်တော်အားယူဖို့ပြရမယ်ချွေးထွက်တာလွန်ခဲ့တဲ့စာကွယ်တဲ့တစားရေးတောက်ရမယ်ပြည်ချော်ရေးတောက်ရမယ်အားယူမှုနည်းနည်းလုပ်ပြရပါမယ်အဲအဲ့ဒါတွေအပြင်အချို့တွေကြတော့အခုကျွန်တော်ချူချော်ရက်ွက်တွေဆိုပြီးတော့ဖြစ်တယ်ဒီပစ္စည်းတွေဖြစ်တဲ့အခါမှာဒီအတွက်မိုးအကလုံးတုံတဲ့နေရာကိုကျွန်တော်ပြေးပို့ထားရမယ်ပြီးတော့ဒီလူတွေဖြစ်ပြီးတဲ့အခါကျတော့နေရောင်လေးပူရောင်အောက်မှာပဲနေနေရမယ်ဆိုရင်ဒီလူရအထူးသဖြင့်အပူဓာတ်အတောင်ခံစားပြီးတော့ဒီမှာရှိဆုပ်ရသွားရင်ပြေးဆုံးသွားနိုင်တယ
်ဟုတ်ကဲ့ဆရာအဲ့ကျတော့ဒီအယ်နီညိုကြောင့်ဒီကျန်းမာရေးဆိုင်ရာပြဿနာတွေအတွက်ကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ပြဿနာတွေရော
ဒီအပူဓာတ်ကာကွယ်ရေးဟာတူးရင်းတူးရင်းကကျွန်တော်ပြောသလိုမျိုးကာကွယ်နိုင်ပေမဲ့အစိုးရရဲ့ဘက်ကလည်းအမြဲတမ်းရေးကြည့်ပါတယ်အစိုးရဟာအပူဓာတ်ရောက်တယ်ဆိုကျွန်တော်သိနေပြီစလဲစနေပြီအဲဆိုအခုကြီးကကျွန်တော်ကာကွယ်ရေးစီစဉ်နေလို့အစိုးရအနေနဲ့ပြည်သူ့ဝတ်တင်ပါတယ်အခုရေနေရတဲ့နေရာတွေကိုရေတွေကြိုတင်ပြီးပို့ထားရမယ်အရန်ကမှ20ကြီးကောင်ဖြစ်နေတဲ့နေရာတွေကိုဒီကပါနေရတဲ့လူတွေကိုရွှေ့ပြီးတော့မိုးကောက်ဆိုကျွန်တော်ရအောင်လုပ်ပေးဖို့လိုပါတယ်။နောက်ဒီအစာအနာရိတ်ခါတွေရှားတော့မယ်ဆိုကြိုတင်ပြီးတော့စုဆောင်ထားတာပါ။ဒီမှာတောက်ရည်တွေမရတော့တောက်ရည်ပြတ်လာတဲ့ခါကျတော့ဝမ်းပြဲဝမ်းလျှောတက်ဖက်ယောဂါဥရောငတ်တာယောဂါဒါတွေလည်းရနိုင်တယ်နဲ့သဘောတူဖြစ်ပါတယ်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဗျာ။